ကိုပါကြီးတေဆုံတဲ့အမှုနဲ့ပတ်သက်ပြီးတော့မနေ့ကကြိုင်မြောမြို့နယ်တရားရုံးကဒီတေမှုတေကင်းနဲ့အမိန့်ချမှတ်လိုက်တာတွေ့ရပါတယ်။ဆရာအနေနဲ့ပေါ့လေဘလို့များမြင်ပါလဲဒီတရားမနေ့ကတရားရုံးကအမိန့်ချလိုက်တဲ့ကိစ္စပေါ်မှာဆရာ
။မနေ့ကတော့ဘောနော်တက်ကပုဂ္ဂိုလ်တွေနဲ့ဆက်တရားတော်လာပြီးသက်တည်ထွက်တယ်။ထွက်ပြီးတော့နောက်ဆုံးတရားသူကြီးအမိန့်ချပေးတာကဓမ္မတာအတိုင်းတေဆုံခြင်းမဟုတ်ဘူး။တဆုံတယောက်ကနေပြီးတော့တနက်နဲ့ပြည့်လို့တရားတယ်လို့ဆိုတော့သူယူတာရတဲ့ဆုံးညမဟုတ်တော့အဲ့ဒီအတွက်ဒါလူသားမှုဖြစ်သွားပြီလူသားမှုဖြစ်သွားတော့ချိန်မျိုးမျိုးနဲ့ရဲတပ်ဖွဲ့ကဒီမှုကိုဆက်ပြီးတော့လုပ်ရမှာလူသားမှုပြပြီးတော့အရေးယူဆောင်ရမယ်အဆင့်ဖြစ်သွားပြီအဲ့ဒါပ
ါဟုတ်ကဲ့
အဲ့တော့ဘာသာနာအနေနဲ့လည်းပဲဒီဟာနဲ့ပတ်သက်ပြီးတော့အမှုပွင့်နဲ့အရေးယူဆောင်ရပေးဖို့အတွက်ကိုတင်ပြမှာဖြစ်ပါတယ်အခက်နေတာကတက်ကနေပြီးတော့ဆုံးပြတဲ့ဟာမှာကအဲ့ဒီတပ်သားနိုင်လင်းတို့နဲ့ဒုတက်ကြက်ချိုချိုအောင်တို့ကိုတရေတွေလွတ်ထားတယ်ဆိုတော့ဒါကတော့ဆိုဝန်ကြီးဌာနချင်းစကားပြောရမှာပေါ့ကာကွယ်ဝန်ကြီးဌာနနဲ့တမကွန်းနဲ့ပြည်ထောင်ဝန်ကြီးဌာနတို့စကားပြောရမယ်အဆင့်ကိုရောက်သွားပြီပေါ့
ဟုတ်ကဲ့ဆိုတော့ဒီကြိုင်မျောစခန်းမှုကနေပြီးတော့တရားဆွဲရမှာဆိုတော့လေ
အဓိက
တရားလိုอ่ะဟုတ်ကဲ့ဒီတရားခန်းနှစ်ဦးကိုလည်းဒီစစ်မေးပြီးတော့ဒီစစ်ခုံရုံးကနေပြီးတော့လွတ်ပေးလိုက်တာရှိတော့လေဘယ်လိုဖြစ်နိုင်မလဲဆရာဒီအမှုကအ
ဲ့ဒါကဥပဒေကြီးကပြဿနာဖြစ်သွားပြီဒါကိုအစိုးရဖြေရှင်းပေးရတော့မှာဖြစ်ပါတယ်အဲ့ဒါပါ
ဟုတ်ကဲ့ဘလို့အခက်အခဲတွေရှိနိုင်မလဲဆရာ
ဘလို့အခက်အခဲတွေရှိနိုင်မလဲဆိုဒီဥစ္စာဖွဲ့စည်းဖို့အခြေခံဥပဒေဆိုင်ရာခုံရုံးကိုလည်းရောက်ချင်ရောက်သွားနိုင်တယ်။ဘာဖြစ်လို့ဆိုတက်နစ်ကအပိုင်းနဲ့ကျွန်တော်တို့တက်ကအပိုင်းနဲ့ပတ်သက်ရင်အမျိုးသားလူ့ခွင့်ရေးကော်မရှင်ကထုတ်ပြန်ထားတဲ့2ရက်12လ2014နေ့ဆိုပါအချိန်ကစားမှနေဘက်တရားရုံးမှာစစ်ဖို့ဆိုပြီးတော့အကြံပြုထားတယ်အဲ့ဒီအကြံပြုချက်အတိုင်းကတကမလိုက်နာတဲ့ခါကျတော့ဒါဖွဲ့စည်းပုံအခြေခံဥပဒေအကုံယုံသွားရတော့မှာပေါ့
ဟုတ်ကဲ့ဒီအမှုကိုအခုဒီကြိုင်မျောစခန်းမှုကနေပြီးတော့တရားစွန့်ရင်တရားခံတွေဖြစ်တဲ့ဒီစစ်သားတွေကိုအရက်ဖက်မှာပဲစစ်ရမလားဒီစစ်တပ်ဘက်မှာပဲစစ်ရမလားဘလို့သူတို့ကိုစစ်ဖို့အနေထားဘလို့ရှိမလဲ
ဥပဒေအရဆိုရင်တော့အရက်ဖက်မှာစစ်ရမယ်အချင်းစစ်တရားရုံးချုပ်မှာစစ်တယ်ဆိုတာမမှန်ကန်ဘူးဘာလို့လဲဆိုတော့ရှေ့တန်းကင်းစခန်းမှာဖြစ်တဲ့ပြဿနာမဟုတ်ဘူးမျိုးလေကောင်ကနေဒုတက်ကျကျော်သူကအောင်ခေါ်တရုတ်ကြီးကခေါ်သွားတယ်တက်ကိုတွဲတယ်တက်ကရမမြူဘူးရဲစခန်းမှာအပ်ဘူးသူ့တဘောနဲ့သူတိုက်ပွဲဖြစ်ရဘက်ကိုတွားတာပဲလေတော့အဲ့တော့ဒါအရက်ဘက်မှာပဲစီမံခွင့်အာဏာရှိမယ
်ဟုတ်ကဲ့ဆိုတော့အရက်ဘက်မှာပဲစီမံမယ်အရက်ဘက်မှာပဲစစ်ဆေးမယ်ဆိုရင်ဒီစစ်တပ်ဘက်ကရောလက်ခံနိုင်မလားရှင်အရက်ဘက်ကဆုံးဖြတ်တော့ရောစစ်ဘက်ကရောလက်ခံပါမလားရှင
်အဲ့ဒါကတော့ကျွန်တော်တို့ကနိုင်ငံတော်ပြည်ထောင်စုတရားလွတ်တော်ချုပ်နဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးတို့ကနေပြီးတော့ဒါကိုကြားနာဆုံးဖြတ်ပြီးလမ်းညွှန်ရင်တော့ဖြစ်သွားမှာပေါ့ကျူးလွန်ပါလေနဲ့အပြစ်ပေးမခံရဘူးဆိုရင်တော့တရားမျှတမှုစိတ်သုံးသွားမယ်လေဒါမြန်မာနိုင်ငံတရားစီရင်ရေးအတွက်ကြီးမားတဲ့စင်ကိုကြည့်ဖြစ်တယ်တရားသူကြီးတွေရဲ့အရေးအသွေးနဲ့အရေးချင်းကိုလည်းကဘာတိအောင်ထုတ်ဖို့ပြသရမယ်အဆင့်ရောက်သွားပြီ
ဟုတ်ကဲ့ဆရာအနေနဲ့ပေါ့လေအခုလက်ရှိအခြေအနေအထိဒီအမှုသွားအမှုလားဒီအမှုအတွက်စစ်ဆေးနေတဲ့အနေအထားတွေပေါ်မှာဘယ်လိုများသုံးသပ်လို့ရနိုင်ပါလဲရှင
်အဲပြောမယ်ဆိုရင်တော့ရေးရတင်တဲ့တက်တွေရဲ့အနေအထားကတော့ဟိုမတိပါဘူးမကြပါဘူးမမြင်ပါဘူးဆိုတာမျိုးတွေကိုအများစုတင်တယ်သို့တော်လည်းပဲဒီကိစ္စအပြတ်ပြတ်မသွားပါဘူးဆက်လက်ပြီးရှိနေဦးမှာပါအမှန်တရားရောက်ရှိတဲ့အ
ထိဟုတ်ကဲ့ဆရာအနေနဲ့ရောဒီအမှုနဲ့ပတ်သက်ပြီးတော့ဘာတွေဆက်လုပ်သွားမလဲဘာတွေလုပ်ဖို့စီစဉ်နေတာတွေရောရှိလဲရှင
့်အကျွန်တော်တို့ကတော့ဥပဒေအစဉ်အနေနဲ့ကြိုင်မျိုးရဲစခန်းကိုပဲဒီအနေနဲ့ပတ်သက်လို့စာပို့မယ်လေအမှုပွင့်ပေးပါဆိုတော့နော်အဲ့ဒီအနေမှာတစ်စင်အစဉ်စဉ်တက်သွားမှာပါအ
ကျေစုတင်ပါတယ်ဆရာအခုလိုပြောပြပေးတာလေ
ဟုတ်ကဲ့ပါအကျေစုတင်ပါတယ်
ဒါကတော့မွန်ပြည်နယ်ကြိုင်မျိုးမြို့နယ်အတွင်းမှာတက်မတော်ကဖမ်းဆီးချုံရောင်စင်မှာတည်ဆုံခဲ့တဲ့အလွတ်တရင်တော်ကိုပါကြီးရဲ့အမှုကိုကြိုင်မျိုးမြို့နယ်တရားရုံးကမနေ့ကအမိန့်ချမှတ်လိုက်တာနဲ့ပတ်သက်ပြီးရှစ်နေဥရောပဆောင်ကိုဆက်သွယ်မေးမြန်းတင်ပြခဲ့တာပါတစ်ဆက်တည်းပါပဲဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းကိုပါကြီးရဲ့ဇနီးဖြစ်သူမတ်တန်နာကိုကျွန်မဆက်သွယ်မေးမြန်းခဲ့ပါတယ်ရှင
်ကျွန်မခင်မွန်နယ်ဟာတနက်တိုင်းအားကြောင့်တည်တယ်ဆိုတာဒီတက်မတော်ထုတ်ပြန်ကြေညာချက်တွေမှာလည်းအများကြီးပါပြီးသားပဲလေဟောမှုရင်းဆရာဝန်တွေပါတယ်စစ်တာလည်းဒီတိုင်းနဲ့ပေါ်ပြီးသားပဲအဲ့တော့ဒီရက်ဖက်တရားရုံးကဒီလိုပဲချလိုက်တဲ့ပုံမှာတော့ဒီစီနေပါတယ်ဒါပေမဲ့ဒီမှာကထပ်ပြီး criminal case အဖြစ်နဲ့ရာဇဝတ်မှုအနေနဲ့ထပ်ပြီးတော့တရားစွဲဆိုဖို့မှာတော့ဒီမှာအခက်အခဲအများကြီးရှိနိုင်တယ်ဘာဖြစ်လို့လဲဆိုတော့ဒီအမှုတေကင်းအမိမကြခင်တွေကတရားခံတက်မတော်သား2ယောက်ကို2008ခုနှစ်ကစီစဉ်အုပ်ကလေးကြီးကအရာရုံးကနေပြီးတော့ဒီတရားဒီလိုလိုက်ပြီးလို့ပါတယ်ဆိုတော့ကျမကထပ်ပြီးတော့အမှုဖွင့်ဖို့အတွက်ဆိုရင်တော့ဟိုကျမမှာအခက်အခဲအများကြီးရှိနိုင်တယ် တရားဒီလွတ်ထားတဲ့အမှုကိုကျမတို့ဒီ civilian ကုတ်ကနေပြီးတော့တရားပြန်ဆွဲခွင့်မရှိဘူးအဲ့ဒီအတွက်အမှုပိတ်သိမ်းလိုက်နိုင်တာလေကျမကြုံရနိုင်တယ်ဆိုတော့ကျမဘယ်လိုပုံစံမျိုးနဲ့ဆက်ကြိုးစားလို့ရနိုင်လဲဆိုတာကိုကျမရှိနေတဲ့တိုင်းဝင်ပြီးတော့မှကျမပြောလို့ရဒါပေမဲ့ဒေတာတခုကတော့ကျမနိုင်ငံသားအခွင့်အရေးအရာကျမခံနေတယ်ရဲ့နိုင်ငံသားခွင့်ရကျမကျန်ရသူဒီသားကျန်နိုင်ငံသားခွင့်ရရတယ်ကျမဆက်ကြိုးစားသွားမယ်လို့ပဲပြောစမ်း
ဟုတ်ကဲ့ပါမတနာရီခုလိုဖြစ်ကြပြတာကျေးဇူးတင်ပါတယ်နော
်ဟုတ်ကျေးဇူး